မင်္ဂလာပါရှင်ဒီတစ်ပတ်မှာတောင်သူတွေစပားအထွက်နေပြီးအပြည့်အစည်းများတာကြောင့်မိုးစပားချင်းငွေဆက်ဖို့အခက်ကြုံနေတဲ့အကြောင်းဆွေးနွေးသွားပါမယ်။အစိုးရအနေနဲ့တောင်သူတွေရဲ့စိုက်ပျိုးရေးလုပ်ငန်းတွေအဆင်ပြေပြေလုပ်ကိုင်နိုင်အောင်အမတော်ကြီးလို့ခေါ်တဲ့ချင်းငွေတွေကိုမိုးစပားချင်းငွေ၊နှွေစပားချင်းငွေဆိုပြီးတဧကကိုကြက်သသိန်းခွဲနှုတ်နဲ့ဆယ်ဧကစာအထိချီးပေးခဲ့တာဖြစ်ပါတယ်။အခုခါမှာအာဝတီစကိုင်းနဲ့မွန်ပြည်နယ်စတဲ့တိုင်းဒေသကြီးအချို့မှာရေလိုချိန်မှာမိုးကခေါင်ရေမလိုချိန်မှာမိုးကရွာပိုးတွေကျစတဲ့အခြေအနေတွေကြောင့်စပားအထွက်နှုန်းထက်ဝက်ကျော်ဆုတ်ယုတ်ခဲ့တယ်လို့သိရပါတယ်။စကိုင်းတိုင်းရွှေဘိုခရိုင်ဝက်လက်မြို့နယ်မဲခုံးလိန်ပင်ရမတော်ဖရဲပြန်စတဲ့ကျေးရွာတွေရဲ့ဧက900ကျော်ဟာအောင်ရည်မရလို့လုံးဝပျက်စီးတာအထွက်ရော့တာတိနှံ့အည်သွေးမမိလို့ရောင်းမရတာတွေဖြစ်ခဲ့ပါတယ်။အဲ့လိုအခြေအနေတွေကြောင့်တောင်သူ400ကျော်ကစိုက်ပန်ချင်းငွေဆက်ဖို့အခက်အခဲကြုံနေတဲ့အတွက်ဗန်ချင်းငွေကိုအတိုးပဲဆက်ပြီးအရင်ခြံထားပေးဖို့ကိစ္စကိုလွတ်တော်ကိုယ်စားလှယ်တွေနဲ့ဆွေးနွေးထားသလိုကျေးရွာလက်စီကတဆင့်မြို့နယ်လက်စီကိုတင်ပြပေးဖို့တောင်းဆိုထားတယ်လို့သိရပါတယ်။အယောင်ရီတိုင်းဖို့ကလေးမြို့နယ်မှာလဲစပားပင်တွေဖုံးတဲ့အချိန်မှာအောင်ရည်မရရင်ငတ်တာတွေကြုံရသလိုပထမဖြုတ်ညို့ဖို့ကြပြီးနောက်ထပ်ရွက်လိပ်ဖို့ထက်ကြတာခံခဲ့ရပါတယ်။အဲ့လိုပိုးကြရောက်မှုနှစ်ကြိမ်ကြုံလိုက်ရတဲ့အတွက်စပားတရထွက်တဲ့လေကတင်း30သာထွက်ခဲ့တဲ့အခြေအနေပါ။ရင်ငံပိုင်းလေတွေဖြစ်တဲ့ဘူကလေးမြို့နယ်ရင်ငံဒေသတွေတဲကတယောချောင်းကျွန်းတရာအေးရကျင်းချောင်းကြီးနဲ့ဂရုံကနီးစားတဲ့ကျေးရွာအုပ်စု6ခုဟာစပားအထွက်နှုံထိခိုက်မှုအများဆုံးရှိခဲ့ပါတယ်။အေယာဝတီတိုင်းမော်လမြိုင်ကျွန်းမြို့နယ်မြစ်တို့ကျက်ပြေးလှိုင်းပုံကျေးရွာတွေမှာစပားအထွက်နှုံထက်ဝက်ခန့်ဆုတ်ခဲ့တဲ့အတွက်မက်လကုံမှာဆက်ရမယ့်တောင်သူတွေဟာဗန်ချင်းငွေဆက်ဖို့အခက်အခဲရှိနေတယ်လို့သိရပါတယ်။လို့ပဲဘိုကလေးမြို့ကတောင်သူအများစုမှာအခါတိုင်းနဲ့အထွက်နှုံတဲ့ထက်ဝက်ကျော်ရောကြခဲ့တဲ့အတွက်စိုက်ပျိုးစရိတ်ချင်းငွေပြန်ဆက်ဖို့အတော်အခက်အခဲဖြစ်နေတယ်လို့သိရပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဘိုကလေးမြို့နယ်ကတောင်သူဦးစိုးမြင့်ကအခုလိုပြောပါတယ်
။မိုးစပါးစိုက်ပျိုးချင်းငွေကတော့ဒီမဆက်ကုန်လို့ဆိုဆားဖို့တော့တောင်သူတွေကတော်တော်ခက်ခဲဖြစ်သွားတယ်။ဘာကြောင့်ခက်ခဲဖြစ်လဲဆိုတော့မိုးရည်တုံးကရောဂါပြားမျိုးစုံဝင်တာပေါ့ဒီစပါးနောက်ပြီးတော့ဒီအောင်ရည်လည်းနဲ့တယ်ပေါ့မိုးခေါင်လည်းသဘောပေါ့။အဲ့ဒီမှာ90ရာခိုင်နှုန်းလောက်ဒီရင်ငါရက်ပကကြည့်ပါကြီး6ဟာခွန်ကြည့်အုပ်ကြီး6ဟာခွန်ကြီးအရောက်ကဧကပေါင်း9သိန်းဝန်းကျင်လောက်တော့ရှိနေတင်ပါတယ်အဲ့ဒါက90ရာခိုင်နှုန်းလောက်ဖက်နှုန်းနေရော့ကုန်ရော့ကုန်တဲ့အခါကျတော့ဆက်ဖို့အခက်ခဲတအားဖြစ်ကုန်ဟောနေပေါ့တတော်အခက်ခဲဖြစ်ကုန်အဲတချို့ရောလည်းဆက်ကြမယ်ပေါ့ဟိုဆိုင်နေနေကြတာဘယ်လိုဆက်မလဲအဲ့ဒါဘေးကနေပြီးအတူ35ချက်တို့20တို့အဲ့လိုတွေဆွဲပြီးတချို့လည်းဆက်ကြမယ်တချို့လည်းဆွဲဘဲမှဆွဲမရတဲ့အခါကျတော့ရန်လေစင်းကားမဲ့သဘောပဲ
အလားတူမွန်ပြည်နယ်ပေါင်မြို့နယ်စင်ရွာကျွဲကြံဥဒရာစတဲ့ကြီးရွာတွေတထုံမြို့နယ်မြက်ဆန်ညောင်ချောင်းအနန်းပင်စတဲ့ကြီးရွာတွေဘီလင်းကြိုက်ကော်မြို့နယ်တွေကတချို့ကြီးရွာတွေမှာလည်းစပားဖူးထွက်ချိန်မှာနောက်မိုးမရွာတာမိုးခေါင်တာတွေကြောင့်အခင်းလိုက်ပြတ်တဲ့သူအထွက်နှုံးထက်ဝက်ကျော်ဆုတ်သွားသူတွေရှိနေပါတယ်မွန်ပြည်နယ်အတွင်းလေးမျိုးနယ်ပေါင်းအနေနဲ့စပားအထွက်ဆုတ်ခဲ့တဲ့လက်အေးက2သိန်းကျော်ရှိခဲ့ပါတယ်။အခုလတည်းမှာမိုးစပားချင်းငွေပြန်ဆက်နေရပြီဖြစ်လို့ဆက်เสียငွေမရှိတဲ့အနေထားနဲ့အတိုးကိုအရင်ဆက်ခွင့်ရမယ်ဆိုရင်အထိုက်လျောက်ပြေးလည်နိုင်မယ်လို့သိရပါတယ်။လက်ရှိတောင်သူတွေမှာအရင်အနည်းမရှိအကျွေးမဆက်နိုင်တဲ့အခြေအနေတွေနဲ့ကြုံနေကြရပါတယ်။ဒါကိုအစိုးရအနေနဲ့ဘယ်လိုကူစားပေးနိုင်မလဲဆိုတာကိုမေးခွန်းထုတ်เสียရပါဒီအကြောင်းနေနဲ့ပတ်သက်ပြီးတောင်သူရေးဆောင်ရွက်သူ NLD အမတ်ဟောင်းဘိုးကလေးဦးအောင်မြင့်ကအခုလိုပြောပါတယ
်လက်ရှိမြန်မာပြည်မှာကလေးပိုင်းဒေသရဲ့အောက်ပိုင်းဒေသတွေပေါ်တော့ဒီနေ့မိုးခေါင်တဲ့အတွက်ကလေးပိုင်းဒေသမှာမိုးစပါးလဲတော်တော်မဆက်ရသလိုနှွေစပါးကလည်းဆယ်ရီသောက်ပြီးအလုံးဝစိုက်လို့မရတဲ့အခြေအနေတွေ့ရတယ်အောက်ပေါ်မှာပြည်မှာလဲမိုးစပါးစိုက်တဲ့သူတွေကတောင်ငုံကကြွားမှချိန်မှာမရွာတဲ့အတွက်ကြွားရအဖုံးလေးနဲ့ဖက်တီတားဆိုပြီးတော့ခြံထဲစကားလေးနှဲ့ကလေးချိန်မှာတော့မိုးကချိန်ချောင်းကိုဖက်ရတယ်ဘုံကနော်နဲ့ပြသွားတယ်အဲဒီတော့ဒီလိုမှရဒီဘန်ချင်းဝင်ပြန်ဆက်နိုင်မှုပြင်သူတို့စောင်းဝင်နေပါသူတို့ရန်ခက်ခက်ဖြစ်သွားတယ်ဒီချိန်တွေကိုမင်းဒီကန်းဆိုးအနေနဲ့ ဘလို့ကူစားမလဲပေါ့နော်ရင်းပေါ်အစည်းအဝေးကြီးခေါ်ပြီးတော့စီမံချက်ဆွဲပြီးတော့နိုင်ငံတကာကူညီယူမလားဒီလိုနဲ့ budget ရင်းတွေဘလို့ site ထုတ်ပြီးတော့ကူစားမလဲပေါ့နော်ဒါကဒီမိုင်းတော့အမှန်အရေးကြီးတယ်လို့မြင်ပါတယ်ခင်ဗျ
တောင်သူတွေရဲ့အခက်အခဲပြဿနာတွေဟာအစိုးရနဲ့အဓိကသက်ဆိုင်နေပါတယ်တောင်သူတွေရဲ့စိုက်ပျိုးစရိတ်ချင်းငွေကိုစာချုပ်ပါအချက်တွေအတိုင်းတောင်းဆိုဆောင်ရွက်မယ်ဆိုရင်အတိုးကြီးတွေနဲ့ချီးငားဆက်ကြမှာပါစိုက်ပျိုးရေးလုပ်ငန်းတွေတိုးတက်လာဖို့အတွက်တောင်သူတွေအနေနဲ့လယ်ယာမြေလုပ်ငန်းတွေကိုစိတ်ဝင်တစားလုပ်ကိုင်နိုင်ဖို့လိုအပ်ပါမယ်ဒါမှလည်းတိုင်းပြည်ရဲ့စီးပွားရေးလည်းဥမော့လာနိုင်မှာပါဒါကြောင့်အမှန်တကယ်ကြုံတွေ့နေရတဲ့တောင်သူတွေရဲ့အကျက်တဲတွေကိုအစိုးရအနေနဲ့မျက်နှာမလွှဲပဲထိထိရောက်ရောက်ကူညီဖြည့်ရှင်းဆောင်ရွက်ပေးသင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ